ာကန့်ဒေတာတွင်မှာကြောက်တွင်းပြိုလို့ညီပြိုလို့တေဆုံးဝသူတွေတနည်းတခြားများလာချိန်မှာရေမစေးကြောက်သမားတွေစီးမဲ့ကမ်းမဲ့တူဖော်တာကြောင့်ဖြစ်တဲ့ဆိုတဲ့ဆွဆွဲချက်တွေလည်းထွက်ပေါ်လာနေပါတယ်။အာဏာပိုင်တွေရဲ့သုံးသပ်ချက်အရသူတို့ကိုရှင်းလင်းရမယ်ဆိုတဲ့အဖြစ်ထွက်ပေါ်လာပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဩဂုတ်လ15ရက်နေ့အမျိုးသားလွှတ်တော်မှာတယံဇာတနဲ့သဘာဝပတ်ဝန်းကျင်ပြည်ထောင်စုဝန်ကြီးဦးအောင်လွင်ကအခုလိုပြောပါတယ်
။ဒေသအတွင်းသို့ကြောက်စိမ့်ကုမ္ပဏီဝန်ထမ်းများမှအပပြန်ကြလို့တာများဝင်ရောက်ချင်းကိုဖွင့်ပြဖို့ဖြစ်ပါဒါနဲ့ပတ်သက်ပြီးဆောင်ရမယ်ဆိုရင်နံပါတ်1ကြောက်စိမ့်လောက်ကများအတွင်းအုပ်စုဖွဲ့ပြီးတရားမဝင်ကြောက်စိမ့်ရှာဖွေသူများကိုဖမ်းဆီးရမိတဲ့အတွက်ပညာပေးပြီးတော့တတိပေးခံဝင်ချက်များရေးရဲဆိုပြီး၎င်းတို့နေရာများကိုပြန်လည်ဆီလွတ်ခဲ့ပါနေရအတိအသီးတို့ပြန်လည်ဆီလွတ်ခဲ့တော့လေဒေသအတွင်းတို့ပြန်လည်ဝင်ရောက်ခြင်းကိုစနစ်တကျတားဆီးနိုင်ခြင်းမရှိနိုင်တဲ့အတွက်ရေမစေးအင်အားလျှော့ပါခြင်းမရှိတာကိုကျွန်တော်တွေ့ရှိရပါဒါကြောင့်ရန်နံမြေအတွင်းဝင်ရောက်နိုင်တဲ့လမ်းကြောင်းများမှာပြန်ကြရွှေပြောင်းလုပ်သားများဝင်ရောက်မှုမရှိစေရန်ကျွန်တော်တားဆီးပြိုင်ပြန်သွားမှာဖြစ်ပါတယ
်ပြည်ထောင်စုဝန်ကြီးဦးအောင်လွင်ပြောပြသွားတာပါတကယ်ကဝန်ကြီးရဲ့ပြောဆိုချက်ဟာလက်တွေ့နဲ့ကွာဟနေတယ်လို့ရေမစေးကြောက်သမားတွေကပြောပါတယ်ဖားကံမျိုးကကြောက်ကုန်တဲ့တူဖြစ်တဲ့ဦးထေးလွင်ပြောပြတာကတော့
လူလို့ပြီးတော့ဒီသားလူတွေကိုရှင်းလို့ရမလဲဘာဖြစ်လို့လဲဆိုတော့လူကသိရှိရှိတာလေရှင်းတော့လို့မရနိုင်ဘူးပြီးတော့လည်းတနင်္ဂနွေလုံးကဒီအစင်းတည်းလို့ဒီမှာလာပြီးတော့ရှာပွေစားနေတဲ့လူတွေကြီးပဲအဲ့ကတော့ပြဿနာပို့ပြီးတော့ကြီးနိုင်တာပေါ့ဒါကဘယ်လိုမှလည်းမဖြစ်နိုင်ဘူးတကယ်တော့သူတို့စစ်ဆေးရမှာဒီကုမ္ပဏီတွေပဲသူတို့စစ်ဆေးရမှာကုမ္ပဏီတွေမှာကမှုရှိမရှိဝင်ကြီးကတော့ဒီမှာလာပြီးတော့သူကတော့ကုမ္ပဏီနဲ့အရင်အစိုးရဝန်ထမ်းနေနဲ့ပဲတွေ့သွားတော့ဒေသခံတွေကြောင့်ဘာမှမသိဘူးထင်တယ
်ရေမစေးလာလို့သူတွေဟာနိုင်ငံနဲ့အဟွန်းအလောက်ကန်ရှာပါမှုကြောင့်ဖားကံမှာလာပြီးအလုလုနေတာဖြစ်တယ်လို့ဆိုပါတယ်။အရင်ကအာဏာပိုင်တွေကရေမစေးသမားတွေကိုဖမ်းပြီးဘိုးကောင်းဘက်ကိုသွားပို့တာမျိုးတွေရှိခဲ့ပါတယ်။ဒါပေမဲ့အာဏာပိုင်တွေဖမ်းပြီးပို့လိုက်သူတွေဟာမနေ့ကပို့ရင်ညနေပဲဖားကံကိုပြန်ပြီးရောက်လာကြတာဖြစ်ပါတယ်။ဒီပုံစံဟာထိုင်းနိုင်ငံမှာတရားမဝင်နေထိုင်အလုလုနေသူထိုင်းအာဏာပိုင်တွေကဖမ်းပြီးနေဆက်ကိုပြန်ပို့ခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲအလုသမားတွေဟာတခြားလမ်းကနေထိုင်းနိုင်ငံတဲကိုပြန်ဝင်လာကြတာမျိုးဖြစ်နေပါတယ်။ရေမစေးသမားတွေကိုအခုလိုအရာမတင်တဲ့ဟန်ပြအရေးယူတာမျိုးလုပ်နေသလိုတချို့လုံခြုံရေးတပ်ဖွဲ့တွေကတော့နှိပ်စက်အပြစ်ပေးတာမျိုးတွေလုပ်တတ်ပါတယ်။ဦးထေးလွင်ပြောပြတာက
ခဏနာဖြစ်နေတယ်ဗျ။ရိတ်ခါတာမျိုးတို့အဲ့လိုမျိုးဂျုံတိုးခိုင်းတာမျိုးတို့အဲကြောက်ခဲကို10ပိတ်တာ15ပိတ်တာကိုခေါင်းမုံရွေးပြီးတော့ထိုင်ထားလုခိုင်းတာမျိုးတို့ခါ100 200ပေါ့နော်။အဲ့ဒါရောခန္ဓာဖြစ်နေတယ်
တကယ်ကဖားကံမှာနေထိုင်သူတွေဟာဇာတိချက်မြုပ်ဒေသခံတွေမဟုတ်ကြပဲမြမပြည်တဏ္ဍတရားကရောက်လာကြသူတွေပါသူတို့ကိုနှင်ထုတ်ဖို့ကြိုးပမ်းခြင်းဟာဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့ကိုက်ညီမှုမရှိဘူးလို့ဖားကံလုံငင်းကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်စိုးကပြောပါတယ
်ဒီအကြောင်းအရပြောမယ်ဆိုရင်ကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့ဒီနိုင်ငံသားနိုင်ငံမူလခွင့်နဲ့တာဝန်များမှာနိုင်ငံသားတိုင်းဟာကျွန်တော်ပြည်ထောင်စုမြန်မာနိုင်ငံဒေတာတွေမှာခလာတရားဥပဒေနဲ့အခြေချနေတိုင်းဝင်ရှိသည်လို့ပြောပြထားတယ်လေအဲ့တော့ဒါတွေကိုဘယ်လိုမျိုးနဲ့သူတို့ကဖယ်ရှားမှာလဲဒီလိုမျိုးဖယ်ရှားခဲ့တာလေကျွန်တော်တို့အချင်းချင်းရှိခဲ့ပြီအဲ့ဒီတုန်းကကိုကျွန်တော်တို့တွေကဒီမစီတွေဘက်ကကျွန်တော်တို့ဒီတိုက်ခံဘွားတုန်းကဒီမစီတွေဘက်ကလည်းရပ်တည်ပြီးတော့ကျွန်တော်တို့တွေအဲ့ဒီအောက်ပိုင်းကိုပို့လာတယ်ကျွန်တော်ပြန်ခေါ်ပြီးလုခဲ့ပေးခဲ့တာလေအခုကျွန်တော်အစိုးရလက်ထက်မှာဒီလိုပြောင်းစကြံရေးတွေနဲ့ဖွံ့ဖြိုးရေးပါတီအစိုးရလက်ထက်တုန်းကတော့မလုခဲ့တဲ့အခါမှာကျွန်တော်တို့ NLD အစိုးရလက်ထက်မှာဒါမျိုးလုပ်တယ်ဆိုရင်ကျွန်တော်ပါတီကိုပြန်ကန်ရင်ဘယ်လိုမြင်သွားခဲ့မလဲနော်အဲ့ဒါမျိုးအနေထားလေးရှိသေးလေ
အလားတူပဲမန္တလေးမြို့ကြောက်စိမ်းဝိုင်းကကြောက်ကုံတွေကလည်းသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်ရေမစေးသမားတွေကိုနှင်ထုတ်ခြင်းဟာမြမပြည်ကကြောက်စိမ်းဈေးကွက်ကိုဖျက်နေတဲ့ပုံစံမျိုးဖြစ်တယ်လို့ဆိုပါတယ်မြမပြည်အတွင်းလေပတ်နေတဲ့ကြောက်စိမ့်တွေဟာရေမစေးသမားတွေကောက်ယူရရှိတဲ့ကြောက်များနဲ့သာလေပတ်နေရလို့ဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့ကချင်ပြည်နယ်အတွင်းမူးယစ်ဆေးဆွဲနေသူရန်ကားနေသူတွေဟာရေမစေးသမားတွေဖြစ်တယ်ဆိုတဲ့အာဏာပိုင်တွေရဲ့ပြောဆိုချက်လည်းရှိပါတယ်။ဒီကိစ္စဟာမှားယွင်းပြောဆိုတာမျိုးမဟုတ်ပဲမူးယစ်ဆေးဆွဲမှုနဲ့ရန်ကားမှုတွေကိုနှိမ်နင်းတဲ့ပုံစံဟာတိကျဖြစ်ပြီးဒေသတွင်းတရားဥပဒေစိုးမိုးအောင်ဆောင်ရွက်ရေးကရေမစေးသမားတွေလောက်ကင်စားတောက်နေတာနဲ့တီးကြဖြစ်တယ်လို့တုံ့ပြန်ပြောဆိုမှုတွေလည်းရှိပါတယ်။ကဲကဖားကံမှာတရားမဝင်လာရောက်နေထိုင်ပြီးကိုယ့်အိမ်ကိုယ့်ရာလိုနေထိုင်အလုပ်လုပ်နေသူတစ်ဖက်နိုင်ငံသားတွေကိုသာဥပဒေအရအရေးယူရမှာဖြစ်ပြီးစီကံနီးလန်းနဲ့အညီကြောက်တူးဖို့ခြင်းမရှိတဲ့ကုမ္ပဏီတွေကို ပြက်ပြက်သားသားအရေးယူရမှာဖြစ်ပါတယ်။ဒါပြင်ကုမ္ပဏီတွေရဲ့လုပ်ရကြောင်းနိုင်ငံတော်အနေနဲ့နစ်နာမှုတွေဖြစ်နေတာဟာဒေါ်လာဘီလီယံနဲ့ချီပြီးရှိနေပြီလို့ထောက်ပြတာလည်းရှိပါတယ်။ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်စိုးပြောပြတာက
ဒီမစင်းနဲ့ပတ်သက်ပြီးတော့မှလေဒီမစင်းတွေကရတဲ့ကြောင်းနဲ့လဲပတ်နေကြတဲ့လူတွေကတကယ်တမ်းပြောမယ်ဆိုရင်ကျွန်တော်တန်းနေချီရှိတယ်ဗျ။ဒါကြောင့်လဲဆိုတော့ဒီကုမ္ပဏီကြီးကထွက်တဲ့ကြောက်တွေဟာဒီကျွန်တော်တို့ဗမာပြည်တွင်းမှာတော့လဲပတ်နေတဲ့ဒီစည်းကွက်ကြောက်စည်းကွက်ထဲမှာဒီကုမ္ပဏီကြီးကကြောက်တွေမပါဘူးဗျ။ကျွန်တော်ဒီရင်မစိတဲ့ရတဲ့ဒီကြောက်တွေကိုပဲအရင်ခံပြီးတော့မှဒီမှာရောင်းဝယ်ဖောက်ကားလှုပ်ရှားနေကြတာ။နော်။ဒါကိုဟိုခုနကပြောအဓိကအဖြစ်ပြောမယ်ဆိုကျွန်တော်ဖတ်ခံဗျ။ဖတ်ခံဆိုတဲ့နေရာမှာကျွန်တော်ပြချင်းမတဲ့တနေလုံးပါတယ်ဗျ။တနေငံလုံးကလူတွေပါတယ်ဗျ။ဒီလူတွေရောက်နေအဲ့တော့ဒီကြောက်တွေကပဲသွားမယ်။ပြည်တွင်းစုကနေကျွန်တော်မန်းလေးကိုသွားတယ်ဗျ။မန္လီစကိုင်းနာတော့မှရှိတဲ့ဟာလားခုနပြောတဲ့ပတိလုတဲ့ဟာဒီဒီကိုရောထုတ်တဲ့လုံကနေဒီဘေးရောက်သွားတာအဲ့တော့ဒီလောက်ကြီးလူတွေကိုအများကြီးချိုးပြနေတဲ့ဟာလေးကိုဒီရေမစိရရတာကြအဲ့တော့ရေမစိရရတယ်ဆိုတော့ကျွန်တော်တာတကားတစ်ခုအနေနဲ့ပြောမှဆိုရင်ပြီးခဲ့တဲ့2013 14 15ဒီဒီကြတနာတွေဖြစ်လို့ဟိုတိုက်ပွဲတွေဖြစ်လို့ဒီကျွန်တော်တို့ဖက်ကတ်မော်ကြီးပိတ်ထားတဲ့အချိန်တုန်းကအဲ့ရေမစိတွေကရတဲ့ကြောက်တွေဟာဒီကျွန်တော်ကြောက်မြင့်တာပြပွဲမှာတင်ရောက်တာဟာရကြောက်ကောင်းနေထွက်တယ်အဲ့တော့ဒီတို့ကြီးရေမစီးကောက်တဲ့လူတွေတောင်ဒီလောက်ရခဲ့လို့ရှိရင်တို့တွေဆက်ရမ်းနှမ်းနေလောက်တဲ့လူတွေကဒီထက်အဆပေါင်းထောင်ချီတောင်းချီမှရတယ်တို့တွေဒီကြောက်မြင့်တာပြပွဲကိုတင်ခဲ့တာမရှိဘူးဗျအဲ့လောက်ကြီးကောင်းတာမျိုးတွေဒါတာရကပဲ
ဥတင်စိုးပြောပြသွားတာပါရေမစီးသမားတွေနဲ့ပတ်သက်ပြီးအမျိုးသားလွတ်တော်မှာပြည်တော်စုဝင်ကြီးရဲ့ပြောကြားချက်တွေနဲ့ပတ်သက်ပြီးဝေဖန်မှုတွေဇက်တိုက်ထွက်ပေါ်နေတယ်လို့အမျိုးသားလွတ်တော်မှာပဲလာမယ့်အပတ်အတွင်းဒီကိစ္စကိုရှင်းလင်းဖို့ရှိနေတယ်ဆိုတော့သတင်းတွေလည်းထွက်ပေါ်နေပါတယ်ခင်ဗျာ